VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ချင်းတီနယ်ပလဝဒေသမှာအေးအေးလို့ယူဆရတဲ့လက်နက်ကိုင်အဖွဲ့တစ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတဲ့ချင်း CNLD ပါတီစီယုံရေးအဖွဲ့ဝင်ခူမီလူငယ်ကိုအောင်စုနဲ့အခြားခူမီလူငယ်၃ဦးအမြန်ဆုံးလွှတ်ပေးဖို့ဒေသခံချင်းမျိုးနွယ်စုအဖွဲ့တွေကတောင်းဆိုလိုက်တဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ချင်းတီနယ်ပလဝဒေသမှာ2020ပြည့်နှစ်အတွင်းအရက်သားတွေပြစ်မှတ်ထားညှဉ်းပန်းနှိပ်စက်ခံနေရတဲ့အခြေအနေအတော်လေးဆိုးရွားလာနေကြောင်းခူမီချင်းမျိုးနယ်စုရေးရာပေါင်းစည်းညှိနှိုင်းရေးကောင်စီ KACC ကပြောပါတယ်နောက်ဆုံးဖြစ်ရအနေနဲ့ဇူလိုင်လ29ရက်နေ့ကရခိုင်ပြည်နယ်ကြောက်တော်ကနေချင်းတီနယ်ပလဝကိုဆက်လီနဲ့ရေချောင်းခီးသွားနေတဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ကခုမီးလူငယ်ကိုအောင်စိုးနဲ့အခြားလူငယ်၃ဦးကိုအေအေလက်နက်ကိုင်အဖွဲ့ကဘာအကြောင်းပြချက်မှမပေးဘဲဆက်လီနဲ့လိုက်လံဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်း KACC ပြောခွင့်ရမိုင်နန်းဝေက VOA ကိုခုလိုပြောပါတယ
်ပုံမှန်သွားနေတဲ့ဒီကျမတို့ရဲ့ရေချောင်းလမ်းပေါ့နော်ကလတန်တောက်လျှောက်တက်လို့ရတဲ့ဒီကားလမ်းနဲ့ရေချောင်းလမ်းတွေကြတော့ကျမတို့ကဒီစစ်ပေးကြောင်းနားလိုက်တဲ့အခါမှာသူတို့ကဟိုဘက်ပီချောင်းဘက်ကနေဖောက်လို့ရတဲ့လမ်းပေါ့နော်အဲ့ဘက်လမ်းကနေပြီးတော့သူတို့ပြန်လာဖြစ်တယ်အဲ့မှာငါတရိုင်းရွာမှာရခိုင်ရွာဖြစ်တယ်အဲ့ငါတရိုင်းရွာမှာမှဒီအေအေတွေကအောင်စိုးတို့လေးယောက်ကိုပေါ့နော်အောင်စိုးပေါ့ဝင်လေးယောက်ကိုသူတို့ကိုမေးစရာရှိရဆိုမှခေါ်သွားတာပေါ့ဟုတ်မြင်လိုက်တဲ့သူကရှိတာပေါ့အဲ့ကိစ္စကိုလေ
အေဘက်ကကောဒီပြန်ပြီးတော့ဆက်သွယ်လာတာမျိုးရှိပြီလားရှင်
အဲ့ဘက်ကအခုထိကတော့ကျမတို့လည်းတော့အဆက်အသွယ်မရှိဘူးပေါ့နော်မရှိဘူးဆိုတာမီဒီယာမှာလည်းသူတို့ကတရင်ဝင်ဖန်ဆီးထားပါတယ်ဆိုတာမျိုးလည်းဖြစ်ဆိုထားတာအခုထိပေးမီဒီယာမှာကျမတို့မတွေ့သေးဘူးအဲ့တော့အခုထိသူတို့ဘက်ကတော့တရင်ဝင်ညှင်းဆိုထားတာလည်းမတွေ့ရသလိုတရင်ဝင်ဝန်ခံထားတာမျိုးလည်းကျမတို့အခုထိတော့မတွေ့ရသေးဘူးပေါ့နော
်ဘာကြောင့်ပြန်ပြီးဆွဲသွားလဲဆိုတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ဘယ်လိုခံမှန်းမိလဲရှင
်ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့ကျမတို့စာတီးရတဲ့လောက်ပေါ့နော် Human Rights Organization ကလည်းဒီ statement release ပေါ့နော်သူတို့ release နဲ့ဆောင်ထုတ်ထားတာတွေ့တယ်အဲဒုတိယ release မှာသူတို့ရဲ့ release ကိုပြန်မြင်ရမှာဆိုသူတို့စီမှာတော့ကိုအောင်စိုးကိုအဓိကရတော့ပေါ့နော်ကိုအောင်စိုးဒီ Chin NLD CNLD ပေါ့နော် Chin New Dutch Democracy ဖွဲ့ချုပ်ရဲ့ကျင်းရေးမှုတွေမှာပါတယ်လို့သူတို့စာတီးရအတွက် AA ဘက်ကဖန်ခေါ်လာလို့သိရတယ်ပေါ့နော်ဒါသူတို့ statement မှာလည်းအဲ့လိုရေးထားတယ်တွေ့ဒါမဲ့ကျွန်တော်တို့အဲ့မှာပြန်ပြီးတော့ analyze ပေါ့နော်ပြန်လုပ်ချင်တာကကောင်စုကချင်းအမျိုးသားတယောက်ဖြစ်တဲ့အတွက်အကေရဲ့ CNLD မှာသူကတော့မပါဘူးလို့တော့ကျွန်တော်တို့ကလည်းပါမပါတယ်ကျွန်တော်တို့သိပါခင်ရင်လည်းချင်းလူမျိုးတယောက်ရင်လည်း CNLD မှာဒီပါတီစည်းရုံးရေးတွေနဲ့ပါဝင်နေဆိုရင်ဒါကအေနဲ့ဗာများတက်ဆိုင်မှုရှိတယ်လဲပေါ့နော်တော်တော်များတော့အေဘက်ကတော့ထုံးစံတိုင်းသူတို့ကတော့ဒီချင်းတိုင်းသားတွေကိုဖန်ဆီးခေါ်ဆောင်ပြီးသူတော်များကတော့ဒါစစ်တပ်တရင်ပေးဆိုတာမျိုးကတော့အမြင်တဲ့သူတို့သုံးနေကြအတုံးနှုံးပေါ့နော်ဒါပေမဲ့မိဘတွေဘက်ကတော့ဒါကိုလုံးဝငြင်းထားတယ်သူမျိုးတွေဘက်ကလည်းလုံးဝငြင်းထားတယ်အောင်စိုးဒီလိုမဟုတ်ဘူးတော့ကျွန်တော်တို့တိတက်လောက်ကလည်းကိုအောင်စိုးဒီစစ်တဲ့နယ်လိုအပေးယူလုပ်ချင်အောင်ဘာမှမရှိဘူးပေါ့နော်သူ့အတူရိုးရိုးတာမန်အကြောင်းသားတယောက်ပဲဖြစ်တယ်သူဘလဝတ်မြို့ပေါ်မှာသူဟိုရိုးရာပေါ့နော်အစားစားဆက်တောက်ဆိုင်လေးသူဖွင့်ထားရရှိရတာဒါဒီလိုပုံမှန်ပဲရိုးတာမန်အရက်သားတယောက်ပဲဖြစ်တယ်ပေါ့နော်ကျွန်တော်တို့ဘက်ကအမခံပေးနိုင်တာရောဟုတ
်အသက်30ကျော်အရွယ်တွေဖြစ်တဲ့ကိုအောင်စိုးနဲ့လူငယ်3ကိုဇူလိုင်လ29ရက်နေ့ကလေးကလက်နက်ကင်လူတစုကဖမ်းဆီးခေါ်ဆောင်သွားခဲ့ပြီး10ရက်ကျော်လာတဲ့အထိသတင်းအစားနားမှမသိရသေးတဲ့အတွက်အခြေအနေတွေကိုမိဘတွေနဲ့ဆွေမျိုးသားချင်းတွေကအလွန်ပဲစိုးရိမ်နေကြတာပါအခုလိုလူအများပူဆွေးတော့ကရောက်နေတာတွေကိုစာနာထောက်ထားပြီးအပြစ်မရှိတဲ့ကိုအောင်စိုးနဲ့အခြားလူငယ်တွေကိုအေးအေးအနေနဲ့အမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုကြောင်းကိုအောင်စိုးရဲ့အကိုဖြစ်သူအမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်မှာနေထိုင်တဲ့ဒေးဗစ်အောင်က VOA ကိုအခုလိုပြောပါတယ်
ကျွန်တော်အနေနဲ့တော့အင်မတိုင်မှကျွန်တော်စိတ်ပူတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ညီလေးကရန်ကုန်မှာကျွန်တော်ညီလေးအောင်စုကရန်ကုန်မှာသူကအချမ်းမရမကောင်းဘူးသူ့မှာတုတ်ကွေးဖြစ်တယ်ပြီးလို့ရှိရင်သူ့မှာ၃ရက်လောက်တော့ရန်ကုန်မှာသူရှိကူတာတယ်သူရှိကူတာပြီးမှသူနည်းနည်းတက်တာတဲ့အချိန်မှာပဲသူပြန်သွားတာပါအဲ့ဒါကြောင့်သူကသူ့ကိုကျွန်တော်အရင်ဆိုရင်လည်းပြီးလို့ရှိရင်သူတို့ဒီတော့ထက်မှနေတဲ့ခါမှလေသူတို့ကစိတ်ဖိစီးမှုတွေဖြစ်လာနိုင်တယ်ပြီးလို့ရှိရင်သူတို့ကကျတဲ့ကြလာပြီဖြစ်လာတယ်အဲ့ဒီနောက်ဆက်တွဲကိုကျွန်တော်ပြဿနာကိုဖြစ်မှာဆိုတော့ကျွန်တော်အိမ်တိုင်းမှာကျွန်တော်ဆုတ်ရင်လည်းကျွန်တော်တို့ဆိုလို့ရှိရင်စလို့မဝင်အေးလို့မပြောဖြစ်တာပါကျွန်တော်အိမ်တိုင်းမှာဆုတ်ရင်လည်းကျွန်တော်ညီလေးအတွက်ကျွန်တော်ညီလေးနဲ့ကျွန်တော်ပေးစာမြတ်အတွက်ကျွန်တော်တို့လူငယ်လေးရောက်တဲ့အိမ်တိုင်းမှာဆုတ်ရင်လည်းသူတို့ကိုအပြည့်မရှိဘူးဆိုလို့ရှိရင်တော့အမြန်ဆုံးလွှတ်ပေးပါလို့ကျွန်တော်တို့တောင်းဆိုရှင်ပါတယ
်အခုလိုခူမီးလူငယ်တို့ကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးခေါ်ဆောင်သွားရဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့VOA ကအေးအေးအဖွဲ့ရဲ့တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဖုန်းကိုက်ဖြည့်ဆူခြင်းမရှိခဲ့ပါဘူး2015ခုနှစ်နောက်ပိုင်းရခိုင်ပြည်နယ်ဘက်အခြေချဖို့စူးစမ်းလာတဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ဟာအိမ်နီးချင်းချင်းပြည်နယ် တောင်ပိုင်းပလဝဒေတာကိုခြေကုပ်စခန်းယူလာတဲ့အချိန်ကစပြီးဒေတာကန်တွေကိုဖမ်းဆီးခေါ်ဆောင်သွားတဲ့ဖြစ်ရပ်တွေအတော်များလာနေကြောင်း KACC ပြောခွင့်ရမိုင်နန်းဝေကပြောပါတယ
်ကက်တလင်းရွာဆိုလို့ရှိရင်2018လောက်တုန်းကဆိုလို့ရှိရင်လည်းတင်ကြလုံးတို့အေးရဖမ်းဆီးခေါ်တော့ခေါ်ဆောင်သွားတာမျိုးရှိရဲ၃လကြာတော့မှပြန်လှူတာမျိုးတွေရှိတယ်ပေါ့နော်အဲ့မှာမှတချို့ဆိုရင်စိတ်မနှံ့ယူတွတ်သွားပြီးတော့အင်ပြန်တော့သူ့သမီးကိုဒါနဲ့ခေါ်အဲ့လိုဖြစ်စဉ်ဆူဆူဝါးရည်ချင်းကျွန်တော်တို့ကရှိခဲ့တယ်စိတ်ပိုင်းဆိုင်ရာမှာ trauma တွေစိတ်တန်ရတဲ့အများကြီးရသွားတဲ့ဖြစ်စဉ်တွေလည်းကျွန်တော်တို့မှာရှိရပေါ့နော်ဒီ blood data ခန့်နေနေပေါ့2019ဒီ20တွင်းမှာတော့အခုဆိုအရ20လောက်ကကျွန်တော်တို့ကကြောက်ဆုံးနေတဲ့ဘေဘက်ကမှမသိဘဲနဲ့ကြောက်ဆုံးနေတဲ့လူဆို14ယောက်လောက်ရှိပြီးတော့အခုတရုံဝင်အေဘက်ကဆန်းထားတဲ့ဆိုပြီးကိုအောင်စိုးစုဆို4ယောက်နောက်ထပ်ဒီ Everna 17ရက်နေတုန်းကဆိုလို့ရှိရင်လည်းblood မြို့ပေါ်ကဥမြင့်မောင်ပေါ့နော်ဒီ CPN ကဒီ volunteer စစ်သားဝန်ထမ်းလုပ်နေတဲ့ဥမြင့်မောင်ပေါ့တော့သူကလည်းဗမာတိုင်းနားပေါ့နော်သူ့ကိုလည်းအဲ့လိုဖမ်းဆီးထားတာမျိုးညာဆက်တနေလောက်မှအိမ်မှာခေါ်ပြီးတော့ဖမ်းဆီးသွားတယ်ဆိုတော့မိသားစုဝင်တွေကပြောတယ်ပေါ့နော်နောက်တော့ဦးရှိတယ်ဆိုတော့ဒီလိုဖြစ်စဉ်တွေကဒီအယောက်20နဲ့25ယောက်သားမှာတော့ကျွန်တော်တို့ခံနိုင်ရတယ်ပေါ့နော်တရင်ဝင်ကတော့ကျွန်တော်တို့သိရတာကတော့ဒါအယောက်20ပေါ့တောက်လျှောက်ဒီလိုမျိုးဖြစ်စဉ်ရှိရခါလူထုအနေနဲ့ကတော့အမြဲတမ်းကြောက်ရွံ့ထိတ်လန့်ပြီးတော့နေနေရတဲ့အနေအထားမျိုးဖြစ်နေတာပေါ့နော
်အေအေကဖန်ဆီးခေါ်ဆောင်သွားတဲ့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီယုံရေးအဖွဲ့ဝင်ကိုအောင်စိုးအပါဝင်အခြားလူငယ်တွေလွမြောက်ရေးချင်းအရက်ဖက်အဖွဲ့စည်းတွေအနေနဲ့ကြိုးပမ်းနေကြောင်းချင်းပြည်နယ်အစိုးရအပါဝင်ဗဟုအစိုးရအနေနဲ့လည်းဒီဖြစ်ရပ်တွေကိုသိရှိထားမယ်လို့ယူဆကြောင်းမိုင်နန်းဝေကပြောပါတယ်ရှင်